အာဖဂန်နစ္စတန်နိုင်ငံမှာတပ်ဆွဲထားတဲ့မြောက်အတ္တလန္တိတ်စာချုပ်နေတိုတပ်ဖွဲ့ဝင်တွေကိုပြန်ခေါ်ဖို့အချိန်ရောက်လာပြီလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်သိုနီဘလင်ကင်ကပုတ်ထုတ်နေမှာပြောပါတယ်။တပ်တွေဆီလိုခဲ့ရတဲ့ရီမန်းချက်တွေပြည့်မီသွားပြီဖြစ်တဲ့အတွက်အာဖဂန်နစ္စတန်နိုင်ငံရောက်နေတိုတပ်တွေကိုလာမယ့်လတွေအတွင်းဘေကင်းလုံခြုံစွာပြန်ရုပ်သိမ်းနိုင်ဖို့အသေးချာပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့လည်းဘယ်ဂျီယမ်နိုင်ငံဘရပ်ဆဲလ်မြို့မှာနေတိုအကြီးအကဲယန်စတိုလန်ဘတ်နဲ့ပူရဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးဘလင်ကင်ကအဲဒီလိုပြောဆိုခဲ့တာပါ။တပ်တွေကိုပြန်ရုပ်မှာဖြစ်ပေမဲ့အာဖဂန်နစ္စတန်အပေါ်ထားရှိတဲ့ဂရိကဝတ်တွေကတော့ပြောင်းလဲသွားမှာမဟုတ်ဘူးလို့လည်းပြောပါတယ်။နေတိုအကြီးအကဲစတိုလန်ဘတ်၊အမေရိကန်ကကွယ်ရေးဝန်ကြီးလွိုက်အော့စတင်၊ဂျာမန်နိုင်ငံခြားရေးဝန်ကြီးဟီကိုမတ်စ်၊အီတလီနိုင်ငံခြားရေးဝန်ကြီးလီဂွီဒီမာယိုနဲ့တူရကီနိုင်ငံခြားရေးဝန်ကြီးမယ်ဖော့ဒ်ကာဗူဆိုဂလုအပြင်ဗြိတိန်နိုင်ငံခြားရေးဝန်ကြီးဒိုမီနစ်ကရက်တိုနဲ့လည်းဝန်ကြီးဘလင်ကင်ပုံထုနဲ့မှာတွေ့ဆုံဆွေးနွေးဖို့အစီအစဉ်ထားတာပါ။အာဖဂန်နစ္စတန်မှာတပ်ဆွဲထားတဲ့နေတိုတပ်ဖွဲ့ရဲ့အရေးကိစ္စမှာအမေရိကန်နဲ့အနီးကတိုင်ပင်ပူးပေါင်းဆောင်ရွက်ခွင့်ရတဲ့အပေါ်ကြိုဆိုပါတယ်လို့လည်းစတိုလန်ဘတ်ကပြောပါတယ်။အာဖဂန်ကအမေရိကန်တပ်တွေကိုပြန်ရုပ်ဖို့ကိုလည်းနေတိုတပ်ဖွဲ့ဝင်မဟာမိတ်နိုင်ငံတွေနဲ့လက်တွဲပြီးတော့ဆုံးဖြတ်မှာဖြစ်တယ်လို့အမေရိကန်အရာရှိတွေကပြောဆိုထားတာလည်းဖြစ်ပါတယ်။